အစိုးရတဲ့တက်လာပြီးပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေဟာပြည်သူအများစုနေထိုင်တဲ့ခြေရက်ဒေသတွေအပြင်လူနည်းစုနေထိုင်တဲ့တိုင်းရင်းသားဒေသတွေမှာရောဘလောက်အကျိုးသက်ရောက်မှုရှိနေပါပြီလဲ။ RF ရဲ့လက်လှမ်းမီတလောက်တင်ပြနိုင်မှုချင်းပြည်နယ်မင်းတပ်မြို့ကိုခီးရောက်ရှိခဲ့ပါတယ်။အဘီလာတရက်နေဖြစ်လို့မင်းတပ်မြို့လယ်ဇေနီကမြို့တော်ခန်းမမှာချိုးချင်းနှစ်တကူပွဲတော်ကျင်းပနေတာတွေ့ရပါတယ်။မင်းတပ်စာတွေဦးထန်းတန်ဟာချိုးကောင်းဆောင်တူဖြစ်ပြီးချိုးတိုင်းရင်းသားအဖွဲ့ CEA ရဲ့ဥက္ကဋ္ဌလည်းဖြစ်ပါတယ်။ရိုးရဝစ်စုံပြည့်စုံဝတ်ထားတဲ့ဦးထန်းတန်ကိုနှစ်တကူပွဲတော်ကနေပြန်လာစဉ်ရေဘူးရလူမှုရေးနိုင်ငံရေးမေးခွန်းတချို့ကို RFA ကမေးမြန်းခွန်းရရှိခဲ့ပါတယ်။ဦးထန်းတန်ကမင်းတပ်မျိုးပေါ်မှာချိုးချင်းနှစ်တကူပွဲကျင်းပလာတာနှစ်ပေါင်း60ကျော်လောက်ပြီလို့ပြောပါတယ်
။ကျွန်တော်တို့အဒီဟာကအမှန်ဆုံးဘုန်းဘွားပြည်ပြည်ကလို့လာတယ်မင်းတပ်မှာလို့တာတော့ကျွန်တော်အချိန်ပေါင်း60ကျော်ပြီ။လူမျိုးပေါင်းစုံနဲ့နေပြီးတော့မှလူငန်းနေပြတ်တဲ့အတွက်ခနဲ့တပတ်လို့မရဘူးကျွန်တော်တို့တဲ့ထဲနဲ့ပြေအောင်လုပ်တာ။
ငနငမဆူဝတ်တမထားတဲ့တိုင်းရင်းသား135မျိုးတဲကချိုးအရှိုးဇိုမီမီဇိုလိုင်မီခူမီမတူစတဲ့ပင်မချင်းတိုင်းရင်းသားမျိုးနွယ်စုကြီးခုနှစ်မျိုးမှာချိုးတိုင်းရင်းသားတွေလည်းပါဝင်ပါတယ်ချိုးတွေဟာမင်းတပ်ကံပက်လက်မျိုးနယ်တွေမှာအနေများပြီးပလက်ဝမတူပီမျိုးနယ်တွေမှာနေထိုင်ကြတာလည်းရှိတယ်လို့သိရပါတယ
်ချိုးကဒီမှာမင်းတပ်မျိုးနယ်ကံပက်မျိုးနယ်နော်ပလက်ဝမျိုးနယ်ချိုးနယ်မတူပီမျိုးနယ်ချိုး
ချိုးတိုင်းရင်းသားတွေဟာတခြားတောင်ပေါ်တိုင်းရင်းသားတွေနှီးစုတောင်ယာလယ်မွေးမြူရေးလုပ်ငန်းတွေကိုလုပ်ကင်ကြတယ်လို့ဦးထန်းတန်ကပြောပါတယ်ဒီဒေသဟာလယ်ယာကအစသတိချံလုပ်ငန်းအထိစိုက်ပျိုးဖြစ်ထွန်းတဲ့ဒေသဖြစ်တဲ့အတွက်ဈေးကွက်ကိုအခြေခံပြီးတဦးချင်းအာတန်ယာကိုစိုက်ပျိုးကြတယ်လို့ဆိုပါတယ်အရင်စစ်ဆိုးရလက်ထက်ကကော်ဖီလုပ်ငန်းကိုလုပ်ကင်ကြပေမဲ့လို့ဈေးကွက်မရှိတော့တဲ့အတွက်ပြတ်တလောက်ဖြစ်ခဲ့တယ်လို့ဦးထန်းတန်ကပြောပါတယ
်အများဆုံးငါဘောအဝင်ရဲ့စနွန်တဲ့နော်ထောပတ်တီအဲ့ဒါကိုအများဆုံးပြောပြလိုက်နောက်တစ်ခုကမနစ်ကစားပြီးတော့ကျွန်တော်တို့ငွားမွေးမျိုးရေဝဲမွေးမျိုးရေငွားမွေးမျိုးရေစားပြီးပြန်လဲပြီးတော့မှစဉ်းတောင်းပြန်လုပ်လာပါတယ
်မင်းတပ်မျိုးနယ်တွင်းကချိုတွေဟာခရီးယန်ဗုဒ္ဓဘာသာစသဖြင့်ကိုးကွယ်ကြပေမဲ့မီယိုဗလာနတ်ကိုးကွယ်မှုကတော့အခြေခံရှိနေကြတယ်လို့ဦးထန်းတန်ကပြောပါတယ်နိုင်ငံရေးစီးပွားရေးအပြောင်းအလဲတွေကချင်းပြည်နယ်မှာဘလောက်ထိအကျိုးသက်ရောက်မှုတွေရှိပါသလဲလို့မေးမြန်းရမှာတော့ချင်းပြည်နယ်ဟာလွတ်လပ်ရေးအတွက်အင်္ဂလိပ်ကိုတော်လှန်ရမှာပထမဆုံးဒေသဖြစ်ပေမဲ့လို့နှစ်ပေါင်း60ကျော်မေးလျော့ဥပက္ခပြုခံခဲ့ရတယ်လို့ဦးထန်းတန်ကပြောပါတယ
်ကျွန်တော်တို့မြန်မာနိုင်ငံလွတ်လပ်ရေးရောက်အောင်ဟာကျွန်တော်တို့ချင်းပြည်အများဆုံးလုပ်ပါတယ်ဥပမာဆိုရင်မြန်မာနိုင်ငံရဲ့လွတ်လပ်ရေးဒီချင်းတုံကစားဆိုတာကမ်ပလက်မျိုးကိုပြောအဲ့ဒီမှာဘာနဲ့စတယ်လဲဆိုတော့ဘုံက30နဲ့ညတော့အခြေချတော့မှားပြီအဲ့ဒီမှာကျွန်တော်တို့ကမ်ပလက်မျိုးမှာကမကွဲကဝက်စင်တော်မြင့်ကြီးတက်လာတဲ့အချိန်မှာကျွန်တော်တို့ချင်းပြတပိမောက်ထွက်တော့မှပစိခါကြတယ်ပါအကုန်လုံးပြန်ပေါက်လိုက်တော့အဲ့ဒါနဲ့ဟိုဒီမောဟင်္ဒရာခိုင်ဆလွန်မှာပေါ်ချုံအောင်ဆန်ဟိုးပြိုးပဲလုတဲ့အချိန်မှာဒီကပြန်သွားတယ်ချင်းလေးဝက်စင်တော်မြင့်ကြီးအစိုးရကနေပြီးတော့ချင်းတော်တပိအကြောင်းကိုမပြောပါနဲ့လို့စာတို့လေးသွားပေးလိုက်တာဒါနဲ့ပေါ်ချုံအောင်ဆန်ကပြောရတယ်ဆိုရင်ကျွန်တော်မြင့်နေတဲ့အားကိုပြပေးလိုက်တော့ကျေးဇူးတင်ပါတယ်ဆိုပြီးတော့သောဟိုးလိုက်တာနဲ့ဒီပြည်ရစောရကပေါ်ချုံအောင်ဆန်ဖန်ရှင်းနိုင်တဲ့လူကိုစုတုံဝင်50ပြေးမယ်ဆိုပြီးမှဖြစ်တယ်ဆိုတာအဲ့ဒါနဲ့ပေါ်ချုံအောင်ဆန်ကလည်းဒီဥပ္ပီကိုပြေးဒီဥပ္ပီပြေးပြီးတော့မှဟိုမှာရှင်းပြပြီးဗျာနာပြေးမှကျွန်တော်တို့မြန်မာနိုင်ငံပြန်ရောက်ပြေးမှရဲဘော်သုံးကြီးစုစည်းပြီးတော့မှဂျပန်ကိုသွားတာဂျပန်သွားပြေးမှဗျာနာတဲ့ရှင်ကြမှဒီဒေါ်လာနဲ့လည်းဖြစ်လာတယ်ဆိုတာကျွန်တော်တို့မြန်မာနိုင်ငံရဲ့လွတ်လပ်ရေးဟာဘယ်သူမှအငင်းမရတဲ့ကျွန်တော်တို့ချင်းတော်ရဲ့အစားဖြစ်ပါတယ
်အခုစစ်ဆိုးရကနေအရသာဆိုးရတက်လာချိန်မှာကောအဆိုးတွေအကောင်းတွေဘယ်လိုရှိပါသလဲ
ကျွန်တော်တို့အဆိုးအတက်တက်လာပြီးတဲ့နောက်ပိုင်းကတော့ကျွန်တော်တို့အမြင်ကတော့ကျွန်တော်တို့ခက်ပြတ်တယ်ကနေပုံ60ကျော်ပြီဒါတော့အခုမှတရားလေးတွေ့ရတော့ဒါကဖွန်ချိုးတိုးတက်တယ်ပြောလို့မရဘူးတရားကအစားလောက်ကပြောတယ်နော်အဲ့ဒါကြောင့်ကျွန်တော်တို့ကတိုးတက်မှုနှုံးနဲ့ဖြေခွဲတယ်နော်ငံငံတော်ဆော့ကလည်းကျွန်တော်တို့ကိုဟိုနှောက်ချိုးခိုင်းပြီးတော့မှလူမပြည့်တဲ့ရှိပြအများရှိခဲ့ပါတယ်ဒီနေ့တော့မှကျွန်တော်တို့ကအပြည့်အဝဘာမှခံစားတဲ့ကျွန်တော်တို့မခံယူသေးဘူ
းအဲ့ဒါကတော့အစိုးရတဲ့လက်ထက်အပြောင်းလဲရင်းနဲ့တိုင်းရင်းသားဒေသတွေမှာအကျိုးသက်ရောက်မှုအတိုင်းအတာကိုလေ့လာဖို့မင်းတပ်မျိုးကချိုးကောင်းဆောင်တူဖြစ်တဲ့ဦးထန်းတန်နဲ့တနေ့တာတွေ့ဆုံမေးမြန်းခဲ့တာကိုတင်ပြလိုက်တာဖြစ်ပါတယ်ခင်ဗျာ